2020ပြည့်နှစ်နိုင်ငံတကာနှစ်သစ်ကူနှစ်ဦးကာလအခါသမယမှစ၍ကဘာသူကဘာသားအားလုံးတရှိကျမ်းမှစိတ်ချမ်းသာလူရဆန္ဒပြည့်ကြပါစေဟုဆုတောင်းမေတ္တာပို့သပါれပြည်တော်စုပွားမြန်မာနိုင်ငံသားမျိုးနွယ်စုအလုံးဟာချမ်းသာဒုက္ခကိုမျက်နှာချပြီးငြင်းချမ်းစွာနေထိုင်လိုချင်သူများဖြစ်ကြတယ်။တို့ရတွင်ယနေ့တိုင်လူအင်ဆန္ဒအပြိဝမရရှိကြသေးသည်မှာတတိတံပစေညတရားအာနေနေခြင်းကြောင့်သာဖြစ်တယ်။တတိတမဇိညာကိုတိုးမြင့်လေးခြင်းပြီးမလုံးတဲ့နာကိုရှောင်လုံးတဲ့နာကိုအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြရပါမယ်သို့မှသာမိမိတို့မြုံလင်းထားတဲ့ချမ်းသာဒုက္ခနဲ့ငြိမ်းချမ်းမှုကိုရရှိနိုင်ကြမှာဖြစ်တယ်မလုံးတဲ့နာတွေလုံနေသမျှလုံးတဲ့နာတွေမလုံးသေးသမျှမိသူတူတယောက်မှချမ်းသာဒုက္ခကိုမရနိုင်ပါမလုံးတဲ့နာတွေလုံးနေသမျှဆိုးချိုးနဲ့သာကြုံတွေ့ကြရမှာဖြစ်ပြီးလုံးတဲ့နာတွေကိုမလုံးသေးသမျှကောင်းကျိုးချမ်းသာကဝေးกว่าနေဥမှသာဖြစ်တယ်ဒါကြောင့်နိုင်ငံတကာနှစ်သစ်ခု2020ပြည့်နှစ်နေဥကလာအစပြု၍တတိသမ္ပဇဉ္ညတရားလက်ကင်ထားကအတ္တအကျိုးပရအကျိုးနိုင်ငံအကျိုးပွားတို့အောင်ဆောင်ရွက်ကြပါလို့မေတ္တာပြုတိုက်တွန်းအပ်ပါတယ်။